ဒလုစ်နိုင်ငံမှာကာလကြာရှည်အုပ်ချုပ်နေတဲ့သမ္မတအလက်ဇန်ဒားလူကာရှန်ကိုကိုဆက်ပြီးအာဏာရစေတဲ့အငင်းပွားပွဲရွေးကောက်ပွဲနောက်ပိုင်းလူလူဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေရမှာတနင်္လာနေ့ကတော့မြို့တော်မင်းစ်မှာတောင်းလေချီပြီးစုဝေးဆန္ဒပြခဲ့ကြပါတယ်။ဒါဟာအရင်သတင်းပတ်တွေကထက်ဆန္ဒပြသူအရေအတွက်တိတိတသာများလာတာဖြစ်ပါတယ်။ဒီတနင်္လာနေ့ဆန္ဒပြပွဲကနေဆန္ဒပြသူ80ထဲမှနေအဖမ်းခံခဲ့ရတယ်လို့လူခွင့်အဖွဲ့တွေကပြောပါတယ်။ဘယ်လရုစ်နိုင်ငံမှာအောက်တိုဘာ9ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့လူကာရှန်ကိုကကြေညာခဲ့တာဖြစ်ပြီးဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့အတိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပတမကတို့ကပါပြောနေတာဖြစ်ပါတယ်ရွေးကောက်ပွဲနောက်ပိုင်းဆန္ဒပြမှုတွေကြောင့်အဖမ်းခံရသူ9000ကျော်ရှိနေပြီဖြစ်တယ်လို့ဆန္ဒပြမှုတွင်တည်ဆုံရသူက4ဦးတည်းမင်းရှိခဲ့တာပါအရိကတိုက်ခံခေါင်းဆောင်ဆန်ဖီယာလာနာတိရှန်နော့စကယာကတော့ရွေးကောက်ပွဲပြီးကြတဲ့ကသူ့အသက်အန္တရာယ်အတွက်လို့ပြောပြီးလီတူရေးနီးယားနိုင်ငံဘက်ကိုထွက်ပြေးတင်းချောင်နေတာဖြစ်ပြီးဘယ်လာရုစ်နိုင်ငံမှာရွေးကောက်ပွဲအသစ်ထင်းပါနိုင်မှုအတွက်စူးစမ်းနေတယ်လို့ VOA မင်းမြန်းကမှပြောကြားခဲ့ပါတယ်